မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ဂိုင်းတော်ဗာတီကန်တို့ကြားတန်တမာဆက်ဆံအပြည့်အဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ပေါ်ရမင်းကြီးဖရန်စစ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတွေတွန်းမြင့်မဲ့အစီအစဉ်ကိုကျင်းပလိုက်တာပါအရင်တော့ကထိုင်းနိုင်ငံခြေဆိုင်ဗာတီကန်ကိုယ်စားလှယ်ကတဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေခုခါရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ယုံပွင့်လှစ်ပြီးတရိုက်ဆက်သွယ်သွားမှာဖြစ်ပါတယ်ဥရောပခီးစဉ်ဒစိတ်တပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ကိုပေါ်ရမင်းကြီးဖရန်စစ်ကဂုဏ်သုဆောင်ကျေးဇူးတင်ဆုလဲကြီးမြင့်ခဲ့တာပါမိနစ်20လောက်ကြာတွေ့ဆုံခဲ့တယ်လို့ဆိုရင်လည်းဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးပေါ်ရမင်းကြီးကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ဦးပါတယ်အီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ဟာအီတလီလွှတ်တော်မှာကျင်းပတဲ့အမျိုးသမီးအရေးညီလာခံတစ်ခုမှလည်းဒီကနေ့တက်ရောက်မင်းငွန်းစကားပြောကြားခဲ့ပါတယ်။မနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီယိုအယ်ဖန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွန်းပြန်ရေးမြန်မာနိုင်ငံဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးနိုင်မယ့်ခေတ်ဆိုင်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီလိခီးစင်မတိုင်ခင်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုသွားရောက်ခဲ့ပြီးဥရောပသမဂ EU တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။အီတလီနိုင်ငံခီးစင်ပြီးမှာတော့ဥရောပသုံးနိုင်ငံခီးစင်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုလည်းဒေါ်အောင်ဆန်းစုကြည်ခီးစင်မှာဖြစ်ပါတယ်။